ဘင်္ဂလားဒေ့ရှ်နိုင်ငံကောဆက်ပြည်မှာရှိတဲ့ရိုဟင်ဂျာဒုက္ခသည်တွေနဲ့အင်းရှင်ဘင်္ဂလားဒေ့ရှ်နိုင်ငံတို့အတွက်အရေးပါတဲ့နေရာတွေမှာအသုံးချဖို့ WFP ကမ္ဘာစာနာရေးကအဖွဲ့ကတဆင့်ဂျာမနီနိုင်ငံကအမေရိကန်ဒေါ်လာ၄သန်းခွဲလှူဒါန်းလိုက်ကြောင်း WFP ကကြေညာပါတယ်။မြန်မာနိုင်ငံကထွက်ခွာသွားကြတဲ့ရိုဟင်ဂျာဒုက္ခသည်တွေနဲ့အင်းရှင်ကောဆက်ပြည်ဒေသတွင်းကလူမှုအသိုင်းအဝိုင်းအတွက်လိုအပ်တဲ့နေရာတွေမှာဘင်္ဂလားဒေ့ရှ်အစိုးရအသုံးပြုနိုင်ဖို့အတွက်ဒီငွေကိုပေးအပ်လိုက်တာလို့ဆိုပါတယ်။အခုကာယောဂါဖြစ်နေတဲ့ကာလနဲ့မိုးရွာသည့်အချိန်တွေမှာအသက်ကယ်နိုင်မဲ့အကူအညီတွေအင်မတန်အရေးပါကြောင်းဘင်္ဂလားဒေ့ရှ်အရေးပေါ်ကယ်ဆယ်ရေးနဲ့စီမံခန့်ခွဲရေးဝန်ကြီးဌာနအတွင်းဝန်ကပြောပါတယ်အကူအညီကိုတော့ဘင်္ဂလားဒေ့ရှ်ဆိုင်ရာဂျာမန်သံအမတ်ကြီးကတဆင့်ပေးအပ်ခဲ့တာပါဂျာမန်အစိုးရနိုင်ငံရေးယုံကတဆင့်ပေးအပ်တဲ့ဒီအကူအညီတွေကတချို့ကိုစာနာမှုဆိုင်ရာအကူအညီပေးနေတဲ့အတိုင်းဝန်ကြားဆက်သွယ်ရေးစနစ်ကောင်းမွန်လောက်အောင်လှုပ်ဆောင်ရေးအတွက်သုံးစွဲမယ်လို့ဆိုပါတယ်2019နှစ်ရိုဟင်ဂျာပြည်ပကစတင်ခဲ့ခြင်းကဆလို့အခုပေးအပ်တဲ့အလွန်ငွေပါဝင်ရိုဟင်ဂျာဒုက္ခသည်တွေအတွက်ဘင်္ဂလားဒေ့ရှ်မှာရှိတဲ့ WFP ရုံးကိုဂျာမနီကစုစုပေါင်းဒေါ်လာတန်း30နီးပါးလှူဒါန်းခဲ့ပြီဖြစ်ပါတယ်။ရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုတော့မြန်မာအစိုးရကလက်မခံပါဘူးခင်ဗျာ။